တောင်ကိုရီးယားနိုင်ငံမှာတရားမဝင်နေထိုင်ပြီးအလုပ်လုပ်နေတဲ့နိုင်ငံသားတွေကိုရှာဖွေဖမ်းဆီးဖို့ပြီးခဲ့တဲ့ရက်ပိုင်းမှာတောင်ကိုရီးယားအစိုးရညွှန်ကြားထားပြီးမြန်မာအလုပ်သမားတွေလည်းအဖမ်းဆီးခံနေရပါတယ်။ဖေဖော်ဝါရီလတဲ့ပျောင်ချန်းမြို့မှာကျင်းပဖို့ရှိတဲ့ဆောင်းဝါဒီအိုလံပစ်မတိုင်ခင်တရားမဝင်နိုင်ငံသားတွေကိုဖမ်းဆီးရှင်းလင်းတဲ့သဘောလို့တုံ့သက်သူတွေလည်းရှိပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝဲအောင်ကတင်ပြပေးပါမယ်ရှင
်တောင်ကိုရီးယားနိုင်ငံအနှံ့အဓိကလူစီကားတဲ့ယထာဘူဒါကားဂိတ်စောင့်လို့ရေးလုပ်ငန်းခွင်စက်မှုစုံစတဲ့နေရာ34ခုမှာတရားမဝင်နိုင်ငံသားအလို့သမားတွေကိုဖမ်းဆီးဖို့တောင်ကိုရီးယားတရားရေးဝန်ကြီးဌာနကဇန်နဝါရီလ16ရက်နေ့မှာကြေညာချက်ထုတ်ပြန်ထားတာပါအဲ့ဒီကြေညာချက်ထဲမှာတော့ကိုရီးယားလူမျိုးတွေအလို့အကင်နဲ့လုံးကြုံစိတ်ချစွာနေထိုင်နိုင်ရေးအတွက်အခုလိုဖမ်းဆီးမှုတွေလုပ်ရတာဖြစ်ကြောင်းဖော်ပြထားပါတယ်။တောင်ကိုရီးယားနိုင်ငံမှာဈေးပေါ်တဲ့နိုင်ငံသားအလို့သမားတွေကြောင့်ကိုရီးယားလူမျိုးတွေအလို့ကန်ရှားပါးနေသလိုရာဇဝတ်မှုတွေထူပြောလာတာကြောင့်လည်းနှစ်စဉ်ဆိုသလိုတောင်ကိုရီးယားလူဝင်မှုကြီးကြပ်ရေးဌာနကဖမ်းဆီးတာတွေလုပ်လို့ရှိပါတယ်။လာမယ့်ဖေဖော်ဝါရီလတဲ့ဖျောင်ချောင်းမြို့မှာဆောင်းရာသီအိုလံပစ်ပွဲကျင်းပဖို့ရှိပြီးအဲ့ဒီအချိန်မတန်ခင်တရားမဝင်နိုင်ငံသားတွေကိုဖမ်းဆီးရှင်းလင်းတဲ့သဘောလို့ဖူချုံးမြို့မှာတရားဝင်နေထိုင်တဲ့ကိုရန်နိုင်ထွန်းကပြောပါတယ
်။ဒီနှစ်မှာတော့တော်တော်လေးကိုဟိုပတ်စိတ်တိုက်ဖမ်းမဲ့သဘောမှာရှိတယ်။ကျွန်တော်တို့ဖေဖော်ဝါရီလဇန်မှာကိုရီးယားနိုင်ငံဖျောင်ချန်းဆိုတဲ့ဒေသမှာကျွန်တော်တို့ဆောင်းဝါဒီအိုလံပစ်ပွဲကျင်းပဖို့ရှိတယ်။အဲ့လိုမျိုးအခြေခံကြီးနဲ့တိုက်ကြိုက်တဲ့အခါမျိုးကြရင်တော့နိုင်ငံသားတွေမျိုးတရားမဝင် over စေသမားတွေဖမ်းနေရှိတယ်။ဘာကြောင့်လဲဆိုတော့ပြဿနာကြီးကြီးဖြစ်တတ်တာတွေကနိုင်ငံသားအလို့သမားတွေကနေစတတ်တာ
။မြန်မာအလို့သမားတွေကတော့ဆိုးမျိုးအပါဝင်အင်းချွန်ဖူဖြောင်းနဲ့ဖူချွန်းမြို့တွေမှာအများစုနေထိုင်ကြပြီးတရားဝင်နေထိုင်သူတွေရောဗီဇာမဲ့ overstay နေသူတွေပါရှိကြပါတယ်။တောင်ကိုရီးယားတရားရေးဌာနကညွှန်ကြားထားတဲ့ဒီအပိုင်းအတွင်းပိုက်စိတ်တိုက်ရှာဖွေဖမ်းဆီးမှုတွေကြောင့်အဖမ်းဆီးကလွတ်မြောက်အောင်ရှောင်ရှားနေရကြောင်းဆိုးမြို့မှာ overstay ဘဝနဲ့18နှစ်နီးပါးကြာနေထိုင်တဲ့ကိုဇော်ကအခုလိုပြောပါဗျ။တောင
်ကိုရီးယားဒီ immigration ရမယ်လေ။လိုက်ဖမ်းတယ်အဲဒီဆိုကြတော့ immigration ဆိုတဲ့ uniform တွေဝယ်ထားတာရှိတယ်တချို့ကြတော့မာပီနဲ့ဖမ်းတာရှိတယ်ကျွန်တော်က overstay ပါခင်ဗျာကျွန်တော်တို့အဲ့အချိန်ကျလို့ရှိရင်ကျွန်တော်တို့အပြင်မထွက်တော့ဘူးတောင်မှာပဲနေနေရတယ်အဲ့ဒီတို့အဖမ်းပြီးကြားထဲမှာပဲကျွန်တော်တို့ဒီလိုသွားလာနေရပါတယ်ခင်ဗျာ
လက်တလုံးအဖမ်းစီခံရတဲ့နိုင်ငံသားတွေထဲမှာမြန်မာနိုင်ငံသားတချို့ပါတယ်ဆိုပေမဲ့အများစုကတော့တရုတ်နိုင်ငံဘွားကိုရီးယားအနယ်ဝင်တွေဖြစ်ကြတယ်လို့ကိုရန်နိုင်ထွန်းကရှင်းပြပါတယ
်အဓိကတော့ဒီတရုတ်ကိုရီးယားအနယ်တွေပေါ့ဗျာတရုတ်ပြည်မှာမွေးဖွားတဲ့ကိုရီးယားအနေဝင်တွေကကိုရီးယားနိုင်ငံထဲကိုအလုံးကြီးနဲ့ over sign ဝင်နေပြီးရင်ဒီသူတို့ကကိုရီးယားရုပ်တည်နေတဲ့တော်တော်ခွဲခြားဖို့ခက်တော့ဒီခိုးဆိုးလူရတဲ့အလုံးမျိုးတို့မှာသူတို့ကအများဆုံးလောက်တာများတယ်အဲ့ဒီကြောင့်လေဖမ်းရတယ်ပါတလူအခြားခြားသောဒီပါကစ္စတန်တို့ဒီအာရဗက်ကဟာရီယာတဲ့ကိုရီးယားနိုင်ငံမှာဖုန်ကတ်အတုလောက်တာတို့ဘဏ်ကတ်အတုတွေလုတ်ပြီးတော့ဝေလီလေးငယ်မှုတွေပါတို့အဲ့လိုအားမျိုးတွေလည်းသူတို့ကတစ်ခဲဝင်ထုတ်တတ်တော့အဲ့ဒါတွေကိုနှိမ့်နေနေတာပါပါတယ်
တောင်ကိုရီးယားနိုင်ငံမှာအခုလိုအဖမ်းဆီးကြမ်းလာပေမဲ့မြန်မာနိုင်ငံမှာပြန်ပြီးလှုပ်ရှားရတာတည်းဆိုင်ရင်အဖမ်းမခံရမချင်းကိုရီးယားမှာပဲဆက်ပြီးအလုပ်လုပ်သွားမယ်လို့စက်ရုံလုံသားတူဖြစ်တဲ့ကိုဇော်ကပြောပါတယ
်။ဟုတ်ကဲ့ကျွန်တော်လည်းစက်ရုံလုံသားပါခင်ဗျာစက်ရုံလုပ်ရုံပဲခဏခဏလာဖမ်းတယ်ဒါပေမဲ့ကျွန်တော်လည်းအဲ့ဒီမှာလွတ်သွားတာကံကောင်းတော့တောက်မှသွားနဲ့လွတ်သွားတာဒီရှိတယ်တချို့လူတွေအဲစက်ရုံကလူတွေအကုန်လုံးပါသွားပြီးတော့ကျွန်တော်တိောက်တည်းကြံခဲ့တာဒီလေရှိတယ်လမ်းမှာလည်းအရှိမဖမ်းနေကျွန်တော်မြင်တဲ့ခါကျတော့ဟိုစတော့ဆိုင်တိုင်းတော့တင်းပြီးဝင်ပြေးလိုက်တယ်။အဲအဲ့လိုမျိုးလေးအဲ့ထက်မှလည်းဝင်အောင်နေရာလေးတွေရှိကြပါခဏ။ဘင်္ဂလားဒေ့ရှ်တို့ဘာလို့လဲရှိတယ်။ဘင်္ဂလားဒေ့ရှ်ရှိတယ်၊တိုင်းရှိတယ်၊ဗီယက်နမ်ရှိတယ်၊ဖိလစ်ပင်းရှိတယ်။ဟုတ်ကဲ့သူတို့တွေဖန်ခံရပါတယ်ခဏ။
တောင်ကိုရီးယားအစိုးရရဲ့စီမံချက်အရ2019ခုနှစ်အတွင်းမှာလည်းတရားမဝင်နိုင်ငံသားအလို့သမား3,100ကျော်ကိုဖမ်းဆီးခဲ့ပြီးတရားမဝင်အလို့သမားခန့်တဲ့ကိုရီးယားအလို့ရှင်6,600ကျော်ကိုဖမ်းဆီးခဲ့တာပါ။စီမင်းချိုးဖောက်တဲ့အလို့ရှင်တွေဟာကိုရီးယားဝန်ငွေသိန်း200နီးပါးဒဏ်ငွေပေးဆောင်ရပါတယ်။တရားမဝင်နိုင်ငံသားဖမ်းဆီးရေးမနှစ်တုန်းကစီမံချက်ကို9လနီးပါးကြာလှုပ်ဆောင်ခဲ့ပေမဲ့ဒီ2018ဖမ်းဆီးရေးစီမံချက်ကိုတော့6လနီးပါးကြာလှုပ်ဆောင်သွားမယ်လို့ကိုရီးယားအစိုးရကသတင်းထုတ်ပြန်ထားပြီးလာဝကအလို့သမားရေးဌာနရဲနဲ့ပင်လယ်ကမ်းခြေဆောက်ရဲဝန်ထမ်းစုစုပေါင်း400နီးပါးအသုံးပြုသွားမှာဖြစ်ပါတယ်ခင်ဗျာ။